လာမယ့်ဒီဇင်ဘာလကျရင်အီဘိုလာရောဂါကူးစက်ခံရသူဟာတစ်ပတ်တစ်ပတ်ကို9000ကနေ1000အထိရှိလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းရောဂါနောက်ထပ်ဖြစ်ပွားမှုဟာတစ်ပတ်မှာ1000လောက်ရှိတယ်လို့ WHO လက်ထောက်ညွှန်ချုပ်ဒေါက်တာ Bruce Award ကမနေ့ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဒီတော့တွင်လိုင်ဘေးရီးယားကုသရန်ကုသန်းသွားလာရေးဝန်ကြီးရဲ့ကားကိုမောင်းတဲ့သူဟာအီဘိုလာရောဂါနဲ့သေဆုံးသွားတဲ့သတင်းထွက်လာပြီးတဲ့နောက်ဝင်ကြီးအင်္ဂလာကက်ဆစ်ဘုတ်ဟာလည်းသူ့ကိုယ်သူတခြားသူတွေနဲ့တိကျခွဲခြားပြီးတော့နေနေတဲ့အကြောင်းလိုင်ဘေးရီးယားအစိုးရသတင်းမှဖော်ပြပါရတယ်။ဝင်ကြီးကက်ဆစ်ဘုတ်ဟာအီဘိုလာကူးစက်မခံရသေးပေမဲ့လို့သူ့စိတ်နဲ့သူပဲဒီတိကျခွဲနေဖို့နဲ့အတွက်အဆုံးဖြတ်ခဲ့တာဖြစ်တယ်လို့သတင်းမှရေးသားထားပါရတယ်။သူ့ရဲ့ယင်မောင်အော်တိုဘာလ3ရက်နေ့နောက်ဆုံးအလုပ်လုပ်ခဲ့အချိန်ကလေးကစပြီးတော့ဝင်ကြီးနဲ့အဆက်အသွယ်မရှိခဲ့ဘူးလို့ဒီဝင်ကြီးဌာနကလည်းပြောပါရတယ်။ယောဂါထပ်ပြီးတော့ကူးစက်မပြန့်ပွားနိုင်အောင်ဌာနချုပ်တခုလုံးကိုပိုးသက်ပြဖို့ကုသန်းသွားလာရေးဝန်ကြီးဌာနကအစိုးရအရာရှိတွေကိုတောင်းဆိုထားပါတယ်။အနောက်အာဖရိကဒေသမှာလက်တလောဒီအီဘိုလာကြောင့်သေဆုံးသူဟာ 4,450 ရှိနေပြီးတော့ယောဂါဖြစ်ပွားမှုပေါင်းကတော့ 8,900 ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာတော့အီဘိုလာရောဂါနဲ့သေဆုံးသွားခဲ့တဲ့ Luna Thomas Eric Duncan ကိုကုသပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းနောက်ထပ်တဦးယောဂါကူးစက်ခံရပါတယ်။ပထမကူးစက်ခံရတဲ့သူနာပြု Nina Phan ကတော့သူ့အခြေအနေကောင်းလာတဲ့အကြောင်းကိုမနေ့ကထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။